ါရှင်2018ခုနှစ်ဧပြီလ7ရက်မဟာအတာတကြံအကျိုးနေ့တာကြနေ့ညနေပဲ BOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ line 18 19နဲ့25တို့ကနေတိုက်ရိုက်နာဆင်နိုင်ပါရှင်ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဟုပါဒီနေ့နားဆင်မဲ့သတင်းတွေထဲမှာတော့စီးရီးယားမှာဒေါက်လက်နဲ့တုံးခဲ့ရလို့ယူဆထားတဲ့စီးရီးယားကတက်ခတ်မှုဖြစ်ရာအရက်ကိုတက်သေးကန်နမူနာတွေစုဆောင်းဖို့ကုလသမဂ္ဂဒေါက်လက်နဲ့တာစီနိုင်ငံကအဖွဲ့စုံစမ်းသူတွေရောက်လာပါတယ်။ရခိုင်ပြည်နယ်ကနေဒုက္ခသည်တွေတိတ်နေချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရရေး ICC ရဲ့ကြိုးပမ်းမှုပေါ်မြန်မာဆိုရကကန့်ကွက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
။အခုညနေခင်းနိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ပြည်ပခါကြောင့် ICC ကICC ပြည်ပဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကစုံစမ်းစစ်ဆေးခွင့်တောင်းတာကိုမြန်မာအစိုးရဘက်ကတုံ့ပြန်ချက်နဲ့ပတ်သက်လို
့ ICC ရဲ့အဖွဲ့ဝင်နိုင်ငံမဖြစ်တဲ့အတွက်ကျွန်တော်တို့ကစိုးရင်စရာတော့မရှိဘူးပေါ့နော်သို့တော်လည်းပဲနိုင်ငံတကာပြည်အားကိုရင်ဆိုင်မှုအတွက်နိုင်ငံတကာဥပဒေတကြွနားလည်တဲ့သူတွေရဲ့အကူအညီနဲ့
အာရှလူခွင့်ရေးကောင်စီ AHRC ကလူခွင့်ရေးရှင်နေဦးမင်းလွင်ဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်မဟာတကြံအကျိုးနှစ်ရန်ကုန်မြို့မှာတိုင်းဝန်ကြီးချုပ်ကအခမ်းအနားနဲ့ဖွင့်လှစ်ပေးလိုက်တာနဲ့အတူစီးပွားပြည့်တကြံမန်တက်တွေနဲ့လမ်းလျှောက်တကြံဆင်နွှဲကြမယ်ဆိုတဲ့မြန်မာတက္ကသိုလ် 1389 ခုနှစ်ရဲ့တကြံအကျိုးတေးလက်ဆောင်တပုတ်ကိုလည်းနားဆင်ကြရမှာပါ။အခုအရင်ဆုံးတော့တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင်။
စီးရီးယားသမ္မတဘရှက်အဲအာဆတ်ဆိုရတပ်ဖွဲ့ရဲ့လက်ချဲလို့ဆွဆွဲထားပြီးဒေါက်လနဲ့အသုံးပြုခဲ့တယ်လို့ယူဆထားတဲ့စနေနေ့ကတက်ခတ်မှုဖြစ်ခဲ့ရာဒူမာရက်ကိုတပ်တွေကနမူနာတွေစုဆောင်းမှုကုလသမဂ္ဂဒေါက်လနဲ့တာစီရေးနိုင်ငံတကာအဖွဲ့ကစုံစမ်းစစ်ဆေးသူတွေရောက်လာပါတယ်။ OPCW အဖွဲ့ကစုံစမ်းစစ်ဆေးသူတွေအနေနဲ့တက်ခတ်မှုဖြစ်ရာနေရာကမြေကြီးတွေလို့ပတ်ဝန်းကျင်ကအထောက်ထားနမူနာတွေထိခိုက်သေးချေသူတွေထံကသွေးနမူနာတွေပါဝင်ဇီဝထောက်ထားတွေကိုစုဆောင်းပြီးအဖွဲ့ရဲ့တက်ခွဲကန်းကိုပို့ဆောင်စစ်ဆေးသွားမှာဖြစ်ပေမဲ့တက်ခတ်မှုအတွက်ဘယ်သူမှတာဝန်ရှိရဲဆိုတာကိုတော့ဆုံးဖြတ်မှာမဟုတ်ပါဘူး။ဒမက်စကန်မြို့စုံကဂူတာရှေပိုင်းဒူမာရက်မှာပြီးခဲ့တဲ့သတင်းပတ်ထဲတက်ခတ်မှုအတွင်းမှာတော့လူ40ထက်မနည်းသေဆုံးပြီးရာနဲ့ချီနာမကျန်းဖြစ်ခဲ့ကြတာပါ။စီးရီးယားဆွေးကတော့ဒေါက်လက်နဲ့တုံတက်ခတ်မှုကျူးလွန်မှုမရှိတဲ့အကြောင်းငြင်းဆန်ထားပါတယ်။တက်ခတ်မှုဖြစ်ရာဒေသကသွေးနဲ့ဆီးနမူနာတွေကိုအမေရိကန်ကရရှိထားပြီးစစ်ဆေးခဲ့ရမှာဒေါက်လက်နဲ့အသုံးပြုခဲ့ကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းအမေရိကန်ရုတ်တရက် NPC ကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲစီးရီးယားအရေးနဲ့ပတ်သက်လို့အမေရိကန်နဲ့ CAP ပတ်တွေပေါ်ပေါက်လာတဲ့ကြောင်းရုရှားကသတိပေးနေချိန်မှာပဲဒေါက်လက်နဲ့လို့ယူဆတဲ့တက်ခတ်မှုပေါ်အမေရိကန်ကတုံ့ပြန်မဲ့အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကအမျိုးသားလူညွန်ရေးကောင်စီနဲ့တိုင်ပင်ခဲ့ပါတယ်။စီးရီးယားအခြေအနေနဲ့ပတ်သက်လို့အမျိုးသားလူညွန်ရေးအဖွဲ့အနေနဲ့သမ္မတတွစ်ဆုံဆွေးနွေးခဲ့ပြီးနောက်ဆုံးဆုံးဖြတ်ချက်တော့မချရသေးတဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ထောက်လိုင်းသတင်းတွေကိုဆက်လက်ဆန်းစစ်နေဆဲဖြစ်ပြီးလက်တွဲဘက်တွေမဟာဗိတ်နိုင်ငံတွေနဲ့ဆွေးနွေးပြောဆိုနေတယ်လို့ပြင်သစ်သမ္မတဗြိတိန်ဝန်ကြီးချုပ်တို့နဲ့စကားပြောဖို့စီစဉ်ထားကြောင်းလဲပြောဆိုထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံအနောက်ခြမ်းအီရန်နိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့ဟီယက်ပြည်နယ်ရှင်ဒန်ခရိုင်ကလုံခြုံရေးစခန်းကိုတာလီဘန်လက်နက်ကိုင်အကြမ်းဖက်သမားတို့ဂျာရာဘင်းနေညာကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်17ဦးထပ်မံဒီကနေ့သေဆုံးသွားပါတယ်။တိုက်ခတ်မှုတွေအတွင်းထိခိုက်ဒဏ်ရာသူ၄ဦးရှိခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရှကူလာဆကာက VOA ကိုပြောပါရယ်။လုံခြုံရေးစခန်းကိုသဘုံတို့ဝင်ရောက်တိုက်ခတ်ချိန်မှာအာဖဂန်လုံခြုံရေးတပ်နဲ့ရဲအယားရှိတို့ကစခန်းကိုတာဝန်ယူထားတာဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါရယ်။သေဆုံးသွားသူတွေထဲမှာတရားဥပဒေစိုးမိုးရေးပြည်နယ်ရဲတပ်ဖွဲ့ရရှိချုပ်ဆာယစ်ရှာရာဖူဒင်အလာဝီလည်းပါဝင်တယ်လို့ဆက်ကားကအတည်ပြုပါရယ်ရှင်တန်တက်ခတ်မှုမှာအာဖဂန်လုံခြုံရေးတပ်သား20ထဲမှနေသေဆုံးသွားတယ်လို့ဟမ်ဘီစစ်သုံးမော်တော်ကားလေးစီးကိုလည်းတင်ယူလာတယ်လို့တာလီဘန်ပြောခွင့်ရသူဇဘီလာမူဟာဂျစ်ကသတင်းဌာနတွေကိုပေးပို့တဲ့ကြေညာချက်မှာဆိုထားပါရယ်အာဖဂန်သတင်းမီဒီယာတွေကတော့သေဆုံးသူ16ဦးထက်မနည်းရှိပြီးတော့သေဆုံးသူအများစုကစစ်သားတွေဖြစ်တယ်လို့ပြောပါရယ်အာဖဂန်နစ္စတန်နိုင်ငံမှာပဋိပက္ခတွေကြောင့်2018ခုနှစ်ပထမ3လပတ်အတွင်းအရသာထိခိုက်သေဆုံးမှုတွေဟာအရင်နှစ်ကလိုများပြားနေတော့မယ်လို့လည်းကုလသမဂ္ဂကသတိပေးပြောဆိုခဲ့ပြီးနောက်မှာပဲအခုတက်ခတ်မှုဖြစ်ပွားခဲ့တာပါ
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကြီးကဲအောင် James Comey ရဲ့မှတ်တမ်းတွေ့ကြုံစာအုပ်မကြာခင်ထုတ်ဝေဖို့ရှိနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေကလည်း Internet Online လှုပ်ရှားမှုနဲ့တံပြန်သွားဖို့ပြင်ဆင်နေပါတယ် FBI ညွှန်ကြားရေးမှူးဟောင်းပေါ်ထင်ရှားတဲ့တိုက်ခိုက်ဒီမိုကရက်တစ်ရဲ့ဝေဖန်ချက်တွေကိုပါကူကတ်ထားတဲ့ lioncomey.com လိန်နေတဲ့ Comey ဆိုတဲ့အမည်နဲ့ Internet website တစ်ခုကိုလည်း Republican အမျိုးသားကော်မတီကဖန်တီးလိုက်ပါတယ် ရပိုက်ကနေကဒေါ်လာပြင်းထန်သူအစုကလည်းစောင်းမှာပါတဲ့အချက်တွေမှန်မှန်မှန်စစ်ဆေးဖို့ပြင်ဆင်နေပြီးမာယွန်ပြောဆိုချက်တွေရှင်းအောင်မညီတာလို့ရှိရင်ချက်ချင်းတုံ့ပြန်နိုင်အောင် website ကိုအသုံးပြုသွားမှာဖြစ်ကြောင်းလဲ Fox News တင်ဌာနကဖော်ပြခဲ့တာပါ။အဲ Higher Loyalty Truth Lies and Leadership လို့အမည်ပေးထားတဲ့စာအုပ်ကိုတော့တင်ဆက်လာနေမှာထုတ်ဝေဖို့စီစဉ်ထားပါတယ်။ FBI ရဲ့တရားလွတ်လပ်စွာရည်တည်မှုကိုနှောက်ယှက်ခဲ့တယ်လို့ညွှန်ကြားရေးမှူးဟောင်းကော်မတီကဆွဆွဲခဲ့ပြီးသူ့ကိုလည်းယာလူကဖယ်ရှားခဲ့တဲ့သမ္မတနဲ့ဆက်ဆံရေးမပြေမလည်ဖြစ်ခဲ့တဲ့ကိစ္စတွေလည်းစာအုပ်ထဲမှာပါဝင်လိမ့်မယ်လို့ဆိုပါတယ်။သမ္မတထရန့်ဟာကျင့်ဝတ်နဲ့မညီသူအမှန်တရားကိုလဲ့ပြားသူတိုက်ပြည်ကိုဦးဆောင်မှုပေးရမှာလဲအတားကြီးပြီးပုဂ္ဂိုလ်ရေးရာတစ္ဆာခံမှုကိုရှည်တန်းတင်သူဖြစ်အပြင်းထန်ဝေဖန်ထားတယ်လို့လည်း AP သတင်းကဖော်ပြခဲ့တာပါ။တရားရေးလုပ်ငန်းတွေနဲ့နိုင်ငံရေးကိုရောထွေးအောင်လုပ်ဖို့ကြိုးပမ်းတဲ့မာဖီးယားခေါင်းဆောင်တယောက်လိုသမ္မတကိုခိုင်းနှိုင်းထားပြီးအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စူပါမှုတွေအတွက်စုံစမ်းနေတာတွေကိုရပ်ဖို့ဖိအားပေးခံခဲ့ရတာတွေလည်းပါဝင်တယ်လို့ဆိုပါတယ်ခင်ဗျာ
။ Pacific ရဲ့ဝန်ဒေတာကုံတော်ရဲ့သဘောတူစာချုပ် TPP မှာပြန်လည်ပါဝင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆန္ဒရှိနေတဲ့အပေါ်ဂျပန်နိုင်ငံကသတိထားကြိုဆိုလိုက်ပါတယ်။ TPP ရဲ့ရွေးချယ်တဲ့အကျိုးရလဒ်တွေကိုသမ္မတထရမ့်ကမှန်ကန်စွာဆန့်စစ်ထားတယ်ဆိုရင်တော့ဒီကိစ္စကိုကျွန်တော်တို့ကြိုးဆိုချင်ပါတယ်လို့ဂျပန်ကုံတော်ရဲ့ဝန်ကြီးတိုရှီမီဆူမိုဒီဂျီကဒီကနေ့ပြောပါတယ်။ကုံတော်ရေးဆိုတာကွဲခြားလွယ်တဲ့ဖန်သားနဲ့လှုပ်ထားတဲ့ PC တစ်ခုနဲ့အလားတူတူတဲ့အတွက်သဘောတူစာချုပ်ကိုပြန်ပြီးတော့ဆွေးနွေးညှိနှိုင်းဖို့ဆိုတာခက်ခဲစေပါတယ်လို့လည်းသူကဆက်ပြောပါတယ်။သမ္မတအဖြစ်တာဝန်ယူပြီး၃ရက်ကြာမှ TPP သဘောတူစာချုပ်ကနေနှုတ်ထွက်လိုက်တဲ့သမ္မတထရမ့်က Pacific ရဲ့ဝန်ကုံတော်ရေးသဘောတူစာချုပ်မှာပြန်လည်ပါဝင်ရေးစဉ်းစားကြဖို့သူ့ရဲ့စီးပွားရေးနဲ့ကုံတော်ရေးအကြံပေးတွေကိုကြာတာပြင်းနေကညွှန်ကြားခဲ့တာပါ။သမ္မတဥပမာလက်ထက်ကဆွေးနွေးညှိနှိုင်းခဲ့တဲ့ Pacific ဒေသ12နိုင်ငံကကုံတော်ရေးသဘောတူစာချုပ် TPP ရဲ့အကျိုးအမြတ်တွေကိုချိန်ဆကြည့်ဖို့သမ္မတထရမ့်ကစီသူ့ရဲ့စီးပွားရေးဆိုင်ရာအကြံပေးတဲ့ Larry Kaudo နဲ့ American စီးပွားရေးကိုယ်စားလှယ် Robert Lidinger တို့ကိုပြောခဲ့တယ်လို့အင်မီရောမှာပြုလုပ်တဲ့လယ်ယာကုန်သွယ်ရေးအစည်းအဝေးတက်ရောက်ခဲ့တဲ့စက်ပြိုရေးပြည်နယ်ဥပဒေပြုအမတ်တွေကပြောပါတယ်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေတိမ့်နေချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရရေးအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ရဲ့ကြိုးပမ်းမှုပေါ်မြန်မာဆွေရကကန့်ကွက်လိုက်ပါတယ်။ ICC ရှင်းနေချုပ်ရဲ့ကြိုးပမ်းမှုပေါ်အလွန်မင်းစိုးရိမ်မခင်ဖြစ်ရသလိုကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်ကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ ICC အနေနဲ့ဆုံးဖြတ်ချက်တွေကိုလက်ခံဖို့သဘောမတူတဲ့နိုင်ငံတကာနိုင်ငံအပေါ်စီရင်ပိုင်ခွင့်မရှိသလိုနိုင်ငံတကာစာချုပ်စာရင်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ဗြိင်ရင်အရသဘောတူစာချုပ်ကိုအတိပြုလက်ခံမထားတဲ့တိုင်းပြည်တစ်ခုပေါ်အရေးယူပိုင်ခွင့်မရှိကြောင်းလည်းထောက်ပြထားပါတယ်။ ICC ရှင်းနေချုပ်ဖတ်တူပန်ဆူတာကတော့ရင်းဂျာတွေအလုံးရင်းနဲ့ထွက်ပြေးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာအဖွဲ့ဝင်နိုင်ငံတနေငံဖြစ်တဲ့အတွက်စီရင်ပိုင်ခွင့်ရှိတာကြောင့်စုံစမ်းစစ်ဆေးခွင့်ရဖို့တင်းနှလာနေမှာပဲရှောက်ထားခဲ့တာပါ။ ICC ကိုဖွဲ့စည်းပေးခဲ့တဲ့ Rome Statute ရဲ့ဥပဒေအရမြန်မာစစ်တပ်ကရင်းဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးပိုင်ခွင့်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီမှာဆိုရတော့နိုင်ငံတကာကဆွဆွဲနေတယ်လို့အတင်းအကျပ်မောင်းထုတ်တာမျိုးတွေမရှိခဲ့ကြောင်းထပ်မံပြောဆိုခဲ့တယ်လို့နေရစွန့်ခွာသွားသူတွေကိုလည်းပြန်လည်လက်ခံနိုင်ရေးကြိုးပမ်းနေတဲ့အကြောင်းပြောဆိုခဲ့တာပါ။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ရေးဒီသတင်းပတ်ထဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာကိုလည်းကြေညာချက်မှာကိုကာဖော်ပြထားပါတယ်။ကုလသမဂ္ဂကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးမြန်မာနိုင်ငံဘက်မှာအဆင်သင့်မဖြစ်သေးဘူးလို့လည်းပြောဆိုနေပါတယ်။
ဖိလစ်ပိုင်ကောင်းဆောင်ရိုဒရီဂိုဒူတာဒေကမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုတောက်ကြားနေကတောင်းပန်လိုက်ပါတယ်။မြန်မာနိုင်ငံတွင်းမှာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်နေပြီဆိုပြီးပြောဆိုခဲ့တာဟာအနောက်နိုင်ငံတွေဘက်ကရိုဟင်ဂျာမွတ်စလင်တွေကိုလက်မခံတဲ့အတွက်မခံကြည့်မခံသာဖြစ်အောင်လှောင်ပြောင်းတဲ့သဘောနဲ့ပြောဆိုခဲ့ရတာဖြစ်တယ်လို့ပြောပါတယ်။လူမျိုးရုံးတပ်ဖြတ်မှုကနေထွက်ပြေးလာကြတယ်ဆိုတဲ့ရိုဟင်ဂျာတွေကိုဥရောပနိုင်ငံတွေဘက်ကလက်ခံမယ်ဆိုရင်ဖိလစ်ပိုင်နိုင်ငံဘက်ကလည်းလက်ခံဖို့ဆန္ဒရှိပါတယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်မှာသမ္မတဒူတာဒေကပြောဆိုခဲ့တာပါ။ဒူတာဒေဟာမြန်မာနိုင်ငံ အကြောင်းဘာမှသိမထားဘူးဆိုပြီးတော့မြန်မာအစိုးရပြောခွင့်ရသူကမှတ်ချက်ပေးပါတယ်မြန်မာပြည်တွင်းရေးကိုသူ့အနေနဲ့ကြားဝင်တာမဟုတ်ဘူးလို့သမ္မတဒူရာဒေကပြန်ပြီးတော့ရှင်းလင်းချက်ထုတ်ပါတယ်ကျွန်တော်ပြောဆိုချက်အတွက်ဒေါအောင်ဆန်းစုကြည်ကိုတောင်းပါမှာပါဒါပေမဲ့ကျွန်တော်ရဲ့ထုတ်ပြန်ချက်ကိုသတိထားခြင်းရင်လောင်ပြောင်းတဲ့သဘောမျိုးရေးထားတာကိုသိရပါလိမ့်မယ်လို့ဒူရာဒေကသတင်းထောက်တွေကိုဒီကနေ့မှပြောပါတယ်ဖိလစ်ပိုင်နဲ့မြန်မာနိုင်ငံဟာပြည်တွင်းရေးဝင်မဆက်ဖက်ရေးဆိုတဲ့တင်းကျပ်တဲ့မူဝါဒရှိတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်နေပါတယ်ဆိုပြီးဆွဆွဲပြောဆိုနေကြတဲ့အနောက်အင်အားကြီးနိုင်ငံတွေဟာရင်ဂျာအရေးမှကြတော့မဆူစလောက်သာလုတ်ကင်ပြေးတယ်ဆိုပြီးဥရောပနိုင်ငံတွေကိုဒူတာဒေးကဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်တစ်ချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံဟာအပြည်ပြည်ဆိုင်ရာရှာဇဝတ်ခုံရုံး ICC အဖွဲ့ဝင်မဟုတ်တော့တဲ့အတွက် ICC ရှေ့နေဖက်ကဖိလစ်ပိုင်နိုင်ငံမှာစုံစမ်းစစ်ဆေးမှုတွေလုပ်လာမယ်ဆိုရင်ဖမ်းပစ်မယ်လို့လည်းဒူတာဒေးကတောက်ကြားနေမှာပဲချိန်ချောက်ပြောဆိုလိုက်ပါတယ်
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝဲရှရီဖ်ကိုလိန်ညာမှုမရိုးဖျက်မှုတွေအတွက်အစိုးရတာဝန်တွေထမ်းဆောင်ဝင်မပြုဖို့ဒီနေ့ပဲတရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်အသက်68နှစ်ရှိဖြစ်တဲ့ဝန်ကြီးချုပ်ဟောင်းကပြည်ပကနေဝင်ဝင်ရရှိနေတဲ့အရာတွေကိုဖုံးကွယ်ထားတဲ့အတွက်အဖြစ်ရှိကြောင်းတရားရုံးကပြီးခဲ့တဲ့ဇူလိုင်လမှာပဲဆုံးဖြတ်ထားတာပါပြီးခဲ့တဲ့နေ့တည်းဝန်ကြီးချုပ်ယာရုကနှုတ်ထွက်ခဲ့ပြီးနောက်မှာတော့ဒီနေ့နောက်ပိုင်းရွေးကောက်ပွဲတွေမကျင်းပခင်ဇွန်လထဲမှာကုံဆုံးမဲ့ဝန်ကြီးချုပ်၅နှစ်သက်တမ်းဆက်လက်ထမ်းဆောင်ဖို့သူဦးဆောင်တဲ့ပါကစ္စတန်မွတ်စလင်ဖွဲ့ချုပ်ပါတီကရှာဟစ်ကကန်အဘစီကိုရွေးချယ်ခဲ့ပါတယ်တရားသူကြီးငါးဦးပါတရားရုံးချုပ်ကအစိုးရတာဝန်တွေထမ်းဆောင်ဝင်တသက်တာခွင့်မပြုဖို့ဒီကနေ့တရားခဲနဲ့ဆုံးဖြတ်ချက်ပေါ်မှာတော့ပါတီပေါ်သစ္စာခံသူတွေနဲ့ပြန်ကြားရေးဝန်ကြီးတို့ကဒီမိုကရေစီစနစ်ပေါ်တိုက်ခိုက်တဲ့ပူးပေါင်းကြံစည်မှုဖြစ်နေဝေဖန်ခဲ့ကြတာပါဒါပေမဲ့လည်းတရားစီရင်ရေးလုပ်ငန်းကိုတိုက်ပြီးမှဩဇာအရှိန်ဝါကြီးမားတဲ့စစ်တပ်ကစီစဉ်ခဲ့တဲ့ပေါ်မှာတော့ပြန်ကြားရေးဝန်ကြီးကတစုံတရာဝေဖန်ပြောဆိုသွားတာမျိုးမရှိခဲ့ပဲရွေးကောက်ခံဝန်ကြီးချုပ်တူရဲ့ကန့်ချမှုကိုဘာမှမဟုတ်တဲ့သူတွေကဆုံးဖြတ်ခဲ့ကြကြောင်းဝေဖန်ပြောဆိုခဲ့ပါတယ်
ကလေးရချစ်ခင်နေတဲ့ကြားတဲ့တရိတ်ဆန်အမျိုးအစားပေါင်း10မျိုးဖြစ်တဲ့ကြာစင်ချင်းတိကျတိတိကလအုပ်ပန်ဂျာဝဲဝွန်တောလိုက်ကျတိပိုလာဝဲဝွန်ဝွန်ပလွေညိုနဲ့မြဝွန်တွေဟာတွေ့မြင်နေကြဖြစ်နေတဲ့အတွက်သူတို့တွေမျိုးတုံးလူနေပြီဆိုတာကိုလူတွေသိပြီးတိတိမထားမကြဘူးလို့သူတေသနာပြုသူတွေကပြောပါတယ်ကလေးရဖတ်တဲ့ကတ်တွန်စာအုပ်တွေရုပ်ရှင်တွေနဲ့ကစားစရာတွေမှာဒီတရိတ်ဆန်လေးတွေကိုနေရာတိုင်းမှာအမြဲလိုမြင်တွေ့နေရတဲ့အတွက်ဒီတရိတ်ဆန်တွေဟာတောတောင်တွေထဲမှာတကယ်ပဲမျိုးတုံးလူနေပြီဆိုတာကိုလူတွေမယုံကြည်ကြဘူးလို့ Plus Biology ဂျာနယ်မှာဖော်ပြခဲ့တာပါဆိုဖီ graphy တက်ကလော့အိုလေးဆိုပြီးဆိုရဲပြင်တဲ့နာမည်ကြီးအယုတ်ကိုအသုံးပြီးတော့လေးလာခဲ့ရမှာအဲ့ဒီအယုတ်ကလေးပေါင်း၈သိန်းကို2010ခုနှစ်ကပြင်တဲ့မှာရောင်းချခဲ့ရတာပါဒီအရေးအတွက်ဟာအာဖရိကတိုက်မှာရှိတဲ့တကယ်တက်ကလော့အရေးအတွက်တဲ့ရှစ်စားတဲ့ပုံများတာဖြစ်ပါတယ
်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်မောင်းထုတ်နေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကစုံစမ်းစစ်ဆေးခွင့်ပြုဖို့ ICC ရဲ့ရှေ့နေချုပ်ကတောင်းဆိုလိုက်တဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဒီကနေ့ကြေညာချက်ထုတ်ပြီးတုံ့ပြန်ပါတယ်။ကြေညာချက်ထဲမှာမြန်မာနိုင်ငံဟာ Rome Statute မှာလက်မှတ်ထိုးထားတဲ့အဖွဲ့ဝင်နိုင်ငံမဟုတ်ကြောင်းနဲ့မြန်မာနိုင်ငံတဲကထွက်ခွာသွားသူတွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ရေးမှာICC ကစုံစမ်းစစ်ဆေးခွင့်အပအဝင်တရားစီရင်ရေးလမ်းကြောင်းကသွားမဲ့အနေအထားဖြစ်နေတဲ့အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုလွတ်လပ်စွာဝင်ခွင့်ပေးတင်တယ်လို့နိုင်ငံတကာဥပဒေပညာရှင်ကျွမ်းကျင်သူတွေနဲ့စနစ်တကျတိုင်ပင်ဆွေးနွေးပြီးလိမ္မာပါးနက်စွာကင်တွယ်ဖြစ်ရှင်းတဲ့လို့အကဲခတ်တွေကအကြံပြုကြပါတယ်အသေးစိတ်ကိုမတ်စုမွန်ကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေပါဝင်လူခွင့်ရေးအဖွဲ့တွေရဲ့ရခိုင်ပြည်နယ်ရေးအစီရင်ခံစာတွေကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကနေပြန်လည်သုံးသပ်ခဲ့ပြီးတော့ပြီးခဲ့တဲ့2019ဩဂုတ်လကနေစပြီးမြန်မာနိုင်ငံကနေရိုဟင်ညာမွတ်စလင်638,000ကျော်ကိုမြန်မာဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုရည်ရွယ်ချက်ရှိရှိနှင်ထုတ်ခဲ့တယ်ဆိုတာတွေ့ခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ ICC ကနေစုံစမ်းစစ်ဆေးခွင့်ပြုဖို့ ICC ရဲ့ရှေ့နေချုပ်ကပြီးခဲ့တဲ့ဧပြီလ9ရက်နေ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ဒီလိုမျိုး ICC ကစုံစမ်းစစ်ဆေးဖို့လျှောက်ထားချက်နဲ့ပတ်သက်ပြီးတော့ဒီကနေ့ဧပြီလ13ရက်နေ့နေဆွဲနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ယုံကနေပြီးတော့မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ကြောင်းနဲ့မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိန်းရှောင်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းတုံ့ပြန်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထုတ်ပြန်တဲ့ ICC အရေးကြေညာချက်နဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ဖြစ်စဉ်တွေကိုညှင်းချက်ထုတ်ယုံနဲ့မပြီးပဲလိမ္မာပါးနက်စွာကင်တွယ်ဖြေရှင်းသင့်ပြီလို့မြန် မာရေးလေလာအကဲခတ်ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ
်ဒီ Rome Statute ဆိုတဲ့စာချုပ်ကိုမြန်မာကလက်မှတ်ထိုးမထားဘူးမှန်လဲနော်အဲ့ဒါကခုပေါ်မှာတည်ဖို့မရှိဘူးသို့တော့အခုသူတို့ပြောထားတဲ့အကြောင်းကသူ့အမြင်အရဆိုလို့ရှိရင်အတင်းအာရမနှင်းထုတ်လိုက်တဲ့လူ6သိန်းကဘင်္ဂလားဒေ့ရှ်ကိုရောက်သွားတယ်ဘင်္ဂလားဒေ့ရှ်က Rome Statute ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တယ်အဲ့ဒါကြောင့်မို့ဒါကိုစုံစမ်းပြီးတော့တရားစီရင်မှာဟာကိုနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်အနေနဲ့သူခြေပတာနဲ့ဒီနေ့ထုတ်ပြန်တဲ့ဟာကလွဲနေတယ်။နော်ခုဘက်ကတေးချကိုစဉ်းစားပြီးလုပ်တဲ့ကိစ္စစစ်မြေအနေနဲ့ဘယ်ကရောက်လာလဲဆိုရင်နိုင်ငံကလည်းတာဝန်မရှိဘူးလား။နော်ဖြစ်စဉ်းစားရမယ်လေ။ဟာကျွန်တော်က room statute မှာမပါတဲ့အတွက်ဒီလိုကျွန်တော်ကဘာမှဆိုင်ဆိုတော့အဲ့လိုသွားလို့မရဘူး။ဒါနဲ့ sophistication လုပ်နေပြီ။နေမှာပန်းလာပြီးတော့ဒီကမ္ဘာဖွဲ့စည်းရေးတွေဘယ်လိုလဲပန်းလဲဆိုတာသူသိဖို့လိုတယ်။ဒီကစမိုင်းဝင်တဲ့ကိစ္စတွေဖြစ်နေတယ်နော်။ဘာဖြစ်လို့လဲရလာ။ဟိုဘာကမှနှစ်ပေါင်း80ရှိပြီ။တခါမှ ICC နဲ့တို့မညီဘူး။အခုဖြစ်ပြီကွာတရားခံဖြစ်နေပြီ
မြန်မာနိုင်ငံပေါ် ICC ရဲ့တရားရေးစီရင်ပိုင်ခွင့်ဓာတ်ရိုက်တက်ရောက်မှုမရှိနိုင်ပေမဲ့မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေကျွမ်းကျင်ပညာရှင်တွေနဲ့စနစ်တကျကင်တွဲဖြေရှင်းသင့်တယ်လို့အာရှလူခွေကောင်စီ AARC ကလူခွေရှင်တွေဦးမင်းလွေဦးကတော့အကြံပြုပါတယ
်အမှန်ကတော့ဗျာကျွန်တော်တို့မြန်မာနိုင်ငံက Rome Statute ထဲမှာလည်းသတ်မှတ်ယူထားတဲ့အဖွဲ့ဝင်နိုင်ငံထဲမှာလည်းမပေါ့နောက်ပြီးတော့တခါကုလသမဂ္ဂအဖွဲ့အနေပြီးတော့ပြဋ္ဌာန်းထားတဲ့နိုင်ငံသားများနဲ့နိုင်ငံရေးခွင့်ရေးဆိုင်ရာစာချုပ်မှာလည်းလက်မှတ်ရေးထိုးထားတာရှိအဲ့ဒီစာချုပ်နှစ်ခုလုံးမှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက် ICC ကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံပေါ်မှာအရေးယူဆောင်ရွက်မယ်ဆိုတဲ့ကိစ္စကတော့လုံဆောင်မှပင်ဖြစ်နိုင်ချေတဲ့ကိစ္စတစ်ခုဖြစ်တယ်။သို့တော်လည်းပဲဘင်္ဂလားဒေ့ရှ်က Rome Statute မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ဒီကိစ္စကဆွဲဆိုနိုင်သလားလို့တစ်ဖက်ကကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုမျိုးဆိုရင်တော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒီလူမျိုးဆွဲဆိုနိုင်မှုအခွင့်အရေးတောင်းဆိုနိုင်တယ်ပေါ့နော်ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတကာဥပဒေတွေနဲ့ပတ်သက်လာရင်အလေးထားပြီးတော့စီမံကာကွယ်စီမံဆောင်ရွက်ဖို့တော့လိုပါတယ်ဒီနိုင်ငံတကာဥပဒေတွေနဲ့ပတ်သက်လာလို့ရှိရင်တကြွနားလေတဲ့သူတွေရဲ့အကူအညီနဲ့အကြံဉာဏ်တွေယူပြီးတော့အခုခံခြေပါဖို့လိုတယ်ပေါ့နော် ICC ရဲ့အဖွဲ့ဝင်နိုင်ငံမဖြစ်တဲ့အတွက်ကျွန်တော်တို့ကစိုးရင်စရာတော့မရှိဘူးပေါ့နော်သို့တော်လည်းပဲနိုင်ငံတကာပြည်အားကိုရင်ဆိုင်ဖို့အတွက်နိုင်ငံတကာဥပဒေတကြွနားလေတဲ့သူတွေရဲ့အကူအညီနဲ့အကြံဉာဏ်ကိုတော့ယူပြီးတော့ဆောင်ရွက်သင့်တယ်လို့ပဲကျွန်တော်တို့ကတော့အတန်ပြုချင်ပါတယ်ခင
်အခုလိုမျိုးရခိုင်ပြည်နယ်အတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ဖိအားတွေကိုရင်ဆိုင်နေရချိန်မှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့လူခွေအဖွဲ့တွေနိုင်ငံတကာသတင်းမီဒီယာတွေကိုမြေပြင်အထိလွတ်လွတ်လပ်လပ်ကွင်းစင်လေ့လာခွင့်ပြုသင့်ပြီးအပြုသဘောဆောင်တဲ့ချင်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်သင့်ပါပြီလို့လည်းဒေါက်တာခင်စောဝင်းကအကြံပြုပါတယ
်။ဆောင်ရည်နဲ့ပြောရမယ်ဆိုလို့ရှိရင်အစိုးရတွေကကုလသမဂ္ဂကလွတ်မဲ့အဖွဲ့တွေကိုပြုနေတဲ့ကပူးပေါင်းဆောင်ရွက်မှုရှိဖို့သင့်တယ်နော်အဲ့လိုပဲဗျောင်ကြီးဖက်တွေနဲ့ညင်းနေတဲ့အတွက်တစ်ဆင့်တစ်ဆင့်တိုးလာတာနော်ဆိုတော့ security council ကို fight finding mission ကိုလာမယ်ဆိုရင်ကျွန်တော်အနေနဲ့ပြောတယ်လက်ခံတင်တယ် special report လက်ခံတင်တယ်ဒီမှာပြည်ကဘုခံနေတယ်နည်းနည်းလေးတော့အင်းလိုပြောမယ်ဆိုရင် sophistication ပေါ့လေနော်ပန်းမှုနေမှာပန်းမှုလို့လေအဲ့ဒါကတော်တော်လေးကိုနေပြီးတော့မှလက်ဟင်းနေတယ်ကွာပြောမယ်ဆိုလို့ရှိရင
်ရခိုင်မြောက်ပိုင်းကတင်းချီတဲ့ဒုက္ခသည်တွေထွက်ပြေးလာတဲ့အရေးကတော့ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လက်မှတ်ရေးထိုးမထားတဲ့မြန်မာနိုင်ငံနဲ့နေဆက်ဖြတ်ကျော်ဖြစ်ပွားတဲ့အခြေအနေဖြစ်နေတဲ့အတွက် ICC ခုံရုံးရဲ့စုံစမ်းစစ်ဆေးပိုင်ခွင့်တောင်းခံခြင်းဟာ Rome Statute ခြားချုပ်နဲ့ကိုက်ညီအကျုံးဝင်ပြီး ICC ရဲ့ဦးတည်ချက်ဖြစ်တဲ့စိုးရတဲ့နိုင်ငံတကာရာဇဝတ်မှုကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်တဲ့အတွက်ရှေ့နေကျုပ်ဘက်ကရုံးတော်ကိုရှောက်ထားရတာဖြစ်ကြောင်းနောက်ပြီးတော့ Rome Statute ရဲ့အဥပဒေ9.1ဒါကြီးအရလူမျိုးစုတွေကိုအတရားအမှရွှေ့ပြောင်းမှုကိုဟန်တားထားတဲ့ ICC ရဲ့ရာဇဝတ်မှုသတ်မှတ်ချက်တွေနဲ့လည်းကိုက်ညီနေကြောင်းရှေ့နေကျုပ်ရဲ့လျှောက်ထားချက်မှာဖော်ပြပါရှိပါတယ်ရှင်
မဆုမစူးစီးတင်ပြခဲ့တာပါရှင်ဒီနေ့တောင်ကြာနေကတော့မြမရိုးရအတာတကြံပွဲတော်ရဲ့အကျိုးနည်းဖြစ်ပါတယ်ရန်ကုန်မြို့တော်ဝန်ကြီးကစားမန်းတပ်ကိုတိုင်းဝန်ကြီးချုပ်ကအခမ်းအနားနဲ့ဖွင့်လှစ်ပေးခဲ့ပြီးရန်ကုန်တိုင်းဒေသကြီးဝန်ကြီးတွေအပါအဝင်သက်ဆိုင်ရာဌာနအကြီးအကဲတွေနဲ့အမှုပညာရှင်ဂီတပညာရှင်တွေလည်းတက်ရောက်ဆင်နွှဲခဲ့ကြပါတယ်ဒီနေ့ရန်ကုန်တကြံရဲ့ထူးခြားချက်ဖြစ်တဲ့လမ်းလျှောက်တကြံကိုအများစုကစိတ်ဝင်စားကြသလိုစီးပွားဖြင့်မန်းတပ်တွေပြန်ဖွင့်ခွင့်ပေးလိုက်တဲ့ရန်ကုန်တကြံဟာမနှစ်ကတည်းကပိုးပြီးတော့စီကားမဲ့ပုံပေါ်ပါတယ်ဒီအကြောင်းကိုတော့မြို့တော်ခမ်းမမှာကိုယ်တိုင်သွားပြီးတော့ရင်ယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။ရန်ကုန်မြို့ရဲ့မြို့တော်ဝန်အတာတကြံမန္တမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအတာတကြံကိုတရားဝင်ဖွင့်လှစ်ပေးလိုက်ပြီးဖြစ်တာကြောင့်မြန်မာတက္ကသိုလ်ရဲ့1389ခုနှစ်ခရစ်တက္ကသိုလ်ရဲ့2018ခုနှစ်အတွက်မြန်မာရိုးရအတာတကြံကတော့ဒီနေ့ကျလာခဲ့ပါပြီ
။ဒီချိန်မှာကျွန်တော်တို့အားလုံးဟာခရစ်တက္ကသိုလ်ကျိုးစိုးရင်းနဲ့ကျွန်တော်တို့နိုင်ငံကျွန်တော်တို့မြို့ပြည်ပြောတုတ်တဲ့ရင်းအတွက်ဤနိုင်အားနိုင်မ ညီညီညွတ်ညွတ်နဲ့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်ရပါမယ်အချိန်ကာလဖြစ်ပါတယ
်ဒီနေ့မှာတော့အရင်နှစ်တင်တဲ့မတူပဲလမ်းလျှောက်တကြံပါကျင်းပခွင့်ပြုလိုက်တာကြောင့်ပြည်သူအများစုကဒီလမ်းလျှောက်တကြံမှာတက်ကြွစွာပါဝင်ဆင်နွှဲနေကြတာကိုတွေ့ရပါတယ်လမ်းလျှောက်တကြံတွေကိုစတင်ခွင့်ပြုတဲ့ဒီနေ့မှာတော့ရန်ကုန်မြို့တော်ခမရှိကမဟာဗန္ဓုလပန်းချံကန်တော်ကြီးပန်းချံအတွင်းနဲ့ကန်တော်မင်ခေါ်ဦးဥတ္တမပန်းချံစတဲ့၃နေရာမှာကျင်းပခွင့်ပြုထားပါတယ်တကြံအကျုံနေ့မြို့တော်ခမမှာကျင်းပတဲ့ဖွင့်ပွဲကိုတက်ရောက်လာတဲ့ပိဋကအရေးအတွက်နဲ့အဲ့ဒီလူတွေရဲ့ပျော်ရွှင်ကြည်နူးနေကြတဲ့စိတ်တဘောဓာတ်တွေကိုခမ်းမန်းကြည့်ရှုခြင်းအပြင်ဒီနေ့ရန်ကုန်မြို့ကမဟာတကြံဟာမြို့ကန်တွေမျှော်လင့်ထားကြသလိုမနစ်ကတဲ့ပိုပြီးစီကားမဲ့အလားအလာရှိနေပါတယ်အပူချိန်မမြင်သေးတဲ့မနေ့အစောပိုင်းဖွင့်ပွဲမှာရေကစားသူတွေနဲ့စီကားခဲ့သလိုပဲညနေပိုင်းရေကစားချိန်ကျရင်လဲပူပြင်းတဲ့ရန်ကုန်ຫນွေပူချိန်အောက်မှာရေကစားကြမဲ့သူတွေအများအပြားထွက်လာကြအောင်မှဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမနစ်ကရန်ကုန်အတာတကြံပွဲမှာစီးပွားပြစ်မန်တက်တွေတိစောက်ခွင့်ပိတ်ပင်ခဲ့တာကြောင့်ရန်ကုန်တကြံဟာတိတ်မစီခဲ့ဘူးဆိုတော့ဝေဖန်ပြောဆိုမှုတွေထွက်လာပြီးတဲ့နောက်ဒီနေ့မှာတော့အဲ့ဒီစီးပွားပြစ်ရေကစားမန်တက်တွေကိုအရေးအထွက်ပို့တိုးပြီးခွင့်ပြုပေးခဲ့ပါတယ်တကြံကာလအတွင်းအခကျင်းငွေပေးပြီးလူငယ်အများစုအတွက်ရေကစားရာစုရဖြစ်လာတဲ့အဲ့ဒီစီးပွားပြစ်မန်တက်တွေလောက်ကန်ခွင့်ဒီနေ့မှာပြန်ခွင့်ပြုခဲ့ပေမဲ့ဟိုအရင်နှစ်တွေကလိုအရက်သေးစားတောက်စားပြီးရန်ကားရာမူရစ်စေဝါ၃ဆက်တာတွေကိုဟန်တားတဲ့အနေနဲ့အဲ့ဒီရေကစားမတ်တက်တွေမှာတီးတန့်အလုပ်ပိတ်ခန်းတွေမထားဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါကြောင့်လဲဒီနှစ်ဖွင့်တဲ့နာမကြီးစီးပွားပြစ်ရေကစားမတ်တက်တွေကအရက်တေစာနဲ့မူရစ်စေဝါတွေတည်ဆောက်ွက်မပြုကြောင်းကြိုတင်အတိပေးချက်တွေထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအနှံ့အပြားကနေမြို့တော်ရန်ကုန်မှာလာအလုပ်လုပ်ကြသူတွေတကြံအလရရဲ့မှာကိုယ့်အရက်ဒေတာအသီးသီးကိုပြန်ကုန်ကြပြီဖြစ်တာကြောင့်တမန်အဖြစ်တနေကုန်ရင်ကျော်ပိတ်ဆို့မှုတွေနဲ့နဘန်းလုံးနေကြရတဲ့ရန်ကုန်မြို့ကန်တွေအတွက်တော့အတာတကြံကာလဟာရင်ကျော်ပိတ်ဆို့မှုတွေကနေတက်တာရရတဲ့အချိန်ကာလလည်းဖြစ်ပါတယ်။ရန်ကုန်မြို့လမ်းမတွေပေါ်မှာရေကစားထွက်ကြသူတွေနဲ့အငှားရင်တချို့သာရှိပါတယ်။မနေ့ပြန်အကြနှစ်မှာတော့မန်တက်တွေအများစုရှိရာပြည်လမ်းမကြီးပေါ်မှာရေကစားသူတွေနဲ့ပြည့်ရှံနေတာကလွဲလို့ကျန်တဲ့ရန်ကုန်မြို့အစိတ်ပိုင်းတွေကတော့အေဂျင့်တိတ်ဆိတ်နေဖို့များပါတယ်။ခုနှစ်တကြံကာလအတွင်းရန်ကုန်မြို့ကတကြံမန်တက်ရှိတဲ့နေရာတွေတကိုးကြီးဖျားရှိတဲ့နေရာတွေလူစီကားတဲ့ပန်းကြံနဲ့တခြားနေရာတွေအတွက်တပ်ဖွဲ့ဝင်အင်အား9000ကျော်တုံးပြီးလုံခြုံရေးအတွက်ဆောင်ရွက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီနှစ်တကြံမှာတော့ရေကစားမန်တက်အကြီးအလတ်အပါအဝင်လမ်းလျှောက်တကြံနဲ့ဌာနဆိုင်ရာရေကစားမန်တက်စုစုပေါင်း66ခုရှိတယ်လို့ဆိုပါတယ်မြန်မာရွေးရအတာတကြံပွဲကိုဆင်နွှဲခြင်းဟာမကြခင်ရက်ပိုင်းအတွင်းနှစ်ဟောင်းကုန်လို့နှစ်သစ်ကိုကူပြောင်းတော့မယ်ဆိုတဲ့တင်ကိတာဖြစ်တာနဲ့အညီမြန်မာနိုင်ငံတဝန်းကပြည်သူအများစုဟာလည်းနေဟောင်းကအညစ်အကြေးတွေကိုအတာရင်နဲ့ဆေးကြောပြီးနှစ်သစ်မှာလူသစ်စိတ်သစ်မျောလင့်ချက်အစ်စ်တွေနဲ့ပြန်ဆနိုင်ရဖို့အတွက်တာဆူနေကြပြီဖြစ်ပါတယ်ခင်ဗျာ
တော်ရရှိများရှင်မြန်မာရိုးရအတာတကြပ်ပွဲတော်ဒီသတင်းပတ်မှာစတင်ပါပြီအတာကြဲကာလမှာခက်ရက်ဖြစ်တာတွေအပျော်လွန်တာတွေလည်းမကြာခဏကြုံရလေရှိတတ်ပါတယ်ရိုးရနှစ်သစ်ကူးတကြံမှာဝမ်းနည်းစရာအဖြစ်တွေနဲ့မကြုံရအောင်ရှောင်ရှားပြီးအေးအေးချမ်းချမ်းဖြတ်သန်းနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပဲဖြစ်ဖြစ်ရေကစားသူတွေအနေနဲ့ပဲဖြစ်ဖြစ်ပြည်စည်တင်တာတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့လည်းကိုယ့်ရဲ့အထွေအကြုံတွေပဲဖြစ်ဖြစ်ဆောင်ရရှောင်ရလှုပ်တင်တာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးပေးပြလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-8-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတိတိကတိုက်ရိုက်လေလံစစ်စစ်ကကြိုဆိုပါရစေ။
မနက်ဖြန်စနေညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့တကြံတေးလက်ဆောင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။အစိုးရဇော်ပိုင်စန့်တစ်တီးဆိုထားတဲ့ຫນွေမတချင်းကိုနားဆင်ရင်းနဲ့ကျမတို့တကြံကိုကြိုဆိုကြရအောင်ပါရှင်။
Hey, hey, 女妈，hey, hey, 女妈，女妈。
ပိုင်ရဲ့ຫນွေမဖြစ်ပါလေရှင်နောက်နှစ်နာရီကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ58 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေဖမ်းယူနိုင်နိုင်ပါလေရှင်အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
စီရသမရဘာရှဲအာဆတ်ဆိုရတက်ဖွဲ့ရဲ့လက်ချက်လို့ဆွဆွဲထားပြီးဒါရုလက်နဲ့အသုံးပြုခဲ့တယ်လို့ယူဆထားတဲ့စင်ရုံကတက်ခဲမှုဖြစ်ခဲ့ရာဒူမရက်ကိုတက်တွေ့ကန်နမူနာတွေစုဆောင်းမှုကုလသမဂ္ဂဒါရုလက်နဲ့တာစီရဲ့နိုင်ငံတကာဖွဲ့ကစုံစမ်းစစ်ဆေးသူတွေရောက်လာပါတယ်။ OPC Group ဖွဲ့ကစုံစမ်းစစ်ဆေးသူတွေအနေနဲ့တက်ခဲမှုဖြစ်ရာနေရာကမြေကြီးတွေလို့ပတ်ဝန်းကျင်ကထောက်ထားနမူနာတွေထိခဲ့တဲ့ကျေးဇူးတွေထံကသွေးနမူနာတွေပါဝင်ဇီဝထောက်ထားတွေကိုစုဆောင်းပြီးအဖွဲ့ရဲ့တက်ခွဲကန်ကိုပို့ဆောင်စစ်ဆေးမှာဖြစ်ပေမဲ့တက်ခဲမှုတွေဘယ်သူမှတာဝန်ရှိတယ်ဆိုတော့ဆုံးဖြတ်မှာမဟုတ်ပါဘူး။အာဖဂန်နစ္စတန်နိုင်ငံအနောက်ချမ်းအီရန်နိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့ဟီရက်ပြည်နယ်ရှင်တက်ခရံကလူညိုရေးစခန်းကိုတာလီဘန်တပုံတွေခြေသာပင်းတွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်လူညိုရေးတပ်ဖွဲ့ဝင်12ဦးထပ်မံသေဆုံးသွားပါတယ်။တိုက်ခိုက်မှုတွင်ထိခိုက်ဒဏ်ရာရသူ4ဦးရှိကြောင်းလည်းပြည်နယ်အုပ်ချုပ်ရေးမှူးက VOA ကိုအတည်ပြုပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဒုက္ခသည်တွေတိုင်းနယ်ချီထွက်ပြေးခဲ့ရတဲ့ကိစ္စအတွက်စုံစမ်းစစ်ဆေးခွင့်ရရေးအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ရဲ့ကြိုးပမ်းမှုပေါ်မြန်မာဆွေးနွေးကကန့်ကွက်လိုက်ပါတယ်။ ICC ရှင်းလင်းချက်ရဲ့ကြိုးပမ်းမှုပေါ်အလွန်မင်းစိုးရိမ်မခင်ဖြစ်ရသလိုကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်ကြောင်းလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်နေတဲ့သဘောမျိုးမှတ်ချက်ပေးပြောဆိုခဲ့တဲ့အပေါ်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုဒီနေ့မှာပဲတောင်းပန်လိုက်ပါတယ်။မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်နေတယ်ဆိုပြီးမှတ်ချက်ပေးခဲ့တာမကန့်ချစ်မကန့်တာဖြစ်အောင်လောက်ပြောင်းတဲ့သဘောသာဖြစ်တဲ့အကြောင်းဖိလစ်ပိုင်သမ္မတကရှင်းလင်းချက်ထုတ်ပြန်ခဲ့တာပါ။
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါလေရှင်ကျမတို့အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VO သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VO ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
Thank you. This program has come to you from the Voice of America, Washington. From Washington, this is...